င်္ဂလာပါခင်ဗျာဒီဒီပတ်မှတ်မှတ်သားစကားများအစီအစဉ်မှာဒီပတ်တွင်ဖြစ်ဖြစ်ခဲ့တဲ့သတင်းတွေကသတိထားမိတဲ့စကားတွေကိုမှတ်သားမိတဲ့စကားတွေဖြစ်ကောင်းထုတ်တင်ပြချင်ပါတယ်ဦးဝန်းထိန်ဟာလက်ရှိအာဏာရ NLD ပါတီအတွက်အမိုက်ထုတ်လို့ဖြစ်နေတဲ့အတွက်ဒီအမိုက်ကိုရှင်းနိုင်ရေးအတွက်ဦးဝန်းထိန်ကြောင့်စာအုပ်ရေးသားထုတ်ဝေခဲ့ဖြစ်တယ်လို့ NLD ဗဟိုလုံမှုဆောင်ကော်မတီဝင်ဦးဝန်းထိန်ကိုဝေဖန်တိုက်ခိုက်ရေးသားထားတဲ့စာအုပ်ကိုရေးသားထုတ်ဝေလိုက်တဲ့ဇာတ်ရေးဆရာရွှေဖိုးခေါင်ကပြောလိုက်ပါတယ်ဇန်နဝါရီလ10ရက်နေ့ကစာအုပ်ထုတ်ဝေပွဲအခမ်းအနားပြီး RFA နဲ့တည်ထောင်တွေ့ဆုံမေးမြန်းရာမှာဆရာရွှေဖိုးခေါင်ကအခုလိုပြောပြတာဖြစ်ပါတယ
်အဲသူ့ကိုဘလူးမှမလှန်ရဘူးဗျာအဲ့တော့သူနဲ့ဘလူးမဖက်ပြီးတော့မလောက်ချင်ဘူးဗျာသို့တော့ကျွန်တော်မှ truth mic ရှိတယ်ဒီလူကြီးရှိတဲ့အတွက်ကြောင့်ဒေါ်အောင်ဆန်းစုရဲ့ပုံရိပ်ကိုထိခိုက်တယ်နောက်သူပြောပေါက်ဆိုပေါက်တယ် NLD ကို तू ကကိုစားပြုပြီးတော့ तू အရွယ်ပြောတယ်ပြောလိုက်လို့ရှိရင်လည်းဘာခေါ်မလဲနိုင်ငံရေးသမားလို့မှမပြောတတ်ပဲဗျာလူမိုက်ကြီးလို့ရှိသမျှဟာအကုန်လုံးကြိမ်မောင်းပြီးတော့ပြောချင်သလိုပြောပက်ပက်ဆက်ဆက်ပြောအကုန်လုံးလူဘဝဘူကြနေတာဗျာအဲ့တော့ NLD ရဲ့ခေါင်းဆောင်တယောက်က NLD ကိုကိုစားပြုပြီးပြောတဲ့စကားကလူဘဝဘူကြတဲ့စကားဆိုတော့ NLD ပုံရိပ်ထိခိုက်တာပေါ့ဗျာအဲ့တော့ NLD ကအတိုင်းအတာတစ်ခုအထိကျွန်တော်တို့ဒီမှာခိုင်ခိုင်မာမာရှိရမယ်ကျွန်တော်စာအုပ်ထဲမှာရေးထားပြီးသား NLD အတွက်အမိုက်ထုတ်ကြီးကိုကျွန်တော်ရှင်းပေးတာ
ရွှေဖိုးကောင်ကလောင်အမည်နဲ့ပုဂ္ဂိုလ်ရေးရဝေဖန်ရေးသားထားတဲ့စာအုပ်နဲ့ပတ်သက်လို့သူ့အနေနဲ့ဥပဒေကြောင်းအရတရားစွဲဆိုသွားဖို့မရှိဘူးလို့ NLD ပါတီဗဟိုအလုံးမှုဆောင်ကော်မတီဝင်ဦးဝင်းထိန်ကပြောကြားလိုက်ပါတယ်ဇန်နဝါရီလ10ရက်နေ့က7 day သတင်းဌာနနဲ့တွေ့ဆုံမေးမြန်းရမှာဦးဝင်းထိန်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ်ကိုလ
ိုဆန်ရှိရလို့တရားလက်အကြောင်းမရှိဘူးဒါတည့်ချက်နှစ်ချက်ကအဲ့လူကနာမည်ဦးအောင်ကြီးတဲ့80ကျော်ဒီအတိုက်ရတော့မှအဲ့တာမက်ဆီနဲ့မက်ဆီကလည်းရေးတယ်ဆိုတော့ဒီလူအမြင်ကပ်ဖို့တဲ့ကိုတနာကြရကောင်းသွား
တ
နာတော့တနာကြရကောင်းသွားဒါလည်းပြီးတော့ဖတ်ကြည့်လိုက်အဲ့တော့ဘာတွေပါလဲသူ့ကိုလူချင်းသိတယ်သူ့ရဲရဲပြဖြစ်ပြောလို့ရေးတာတဲ့ဆိုတော့ကျွန်တော်ယဉ်ကျေးမယ်လို့ယဉ်ကျေးတယ်ဆဲရမယ်ဆိုဆဲတယ်ဥရရောက်လို့ဒီကသူ့ဟာဖြစ်သွားလို့ဖြစ်မှာပေါ့သူ့တွန်းနေလို့ဖြစ်မှာပေါ့ဒါအမှားတကယ်စာရေးကိုကြောက်ရင်ကိုစာမှုကတော့မပြရအောင်ပ
ါNLD အစိုးရသည်အနေနဲ့ငြိမ်းချမ်းရေးကိုအပြောထက်အလုံးနဲ့တက်တည်ပြဖို့လိုအပ်တယ်လို့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီပြန်ကြားရေးတာဝန်ကဥပိုက်ထွေးရဝေဖန်လိုက်ပါတယ်။ဇန်နဝါရီလ18ရက်နေ့ကနေပြည်တော်ကြံ့ခိုင်ဖွံ့ဖြိုးရေးပါတီရုံးချုပ်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာဥပိုက်ထွေးကအခုလိုပြောကြားလိုက်တာဖြစ်ပါတယ
်။ကြားကောင်းအောင်ဟဲ့လားကျွန်တော်တို့လူစိတ်ချမ်းသာအောင်လေးပြောနေုံနဲ့တော့ငြိမ်းချမ်းရရမလာဘူး။တကယ်ကိုဟဲ့လားနှစ်နှစ်ကာကာနဲ့တကယ်ကိုလက်တွေကိုယ်တိုင်ခံစားပြီးတော့မှကိုယ်တိုင်ဟဲ့လားဒီအပေါ်မှာတော့တက်ဝင်ယုံကြည်ပြီးတော့မှဆောင်ရွက်မှတစ်ဖက်အဖွဲ့စည်းနှစ်ဖက်အဖွဲ့စည်းအားလုံးကိုနားလည်နိုင်မှရမယ်လို့ကျွန်တော်ဒါလိုပဲပြောချင်ပါတယ
်အစိုးရအသက်အနေနဲ့ငြိမ်းချမ်းရေးဖော်ဆောင်မှုဆန္ဒရှိတယ်ဆိုတာယုံကြည်ပေမဲ့တကယ်အကောင့်ထဲဖော်နိုင်မယ်လို့မယုံကြည်တဲ့အကြောင်း KIA ဒုတိယစေဦးစီးချုပ်ဗိုလ်ချုပ်ကွမ်မောကပြောကြားလိုက်ပါတယ်အစိုးရအသက်အနေနဲ့ငြိမ်းချမ်းရေးကြိုးပမ်းနေစဉ်အတွက်အစိုးရတက်မတော်နဲ့ကချင်လွတ်မြောက်ရေးတပ်တွေကြားတိုက်ပွဲတွေဖြစ်နေရတဲ့ပတ်သက်ပြီးဇန်နဝါရီလ18ရက်နေ့က AIRI သတင်းဌာနနဲ့တွေ့ဆုံမေးမြန်းရမှာဗိုလ်ချုပ်ကွမ်မောကအခုလိုဖြေကြားလိုက်တာဖြစ်ပါတယ်
အစိုးရအစ်စ်မှာဟိုစန္ဒရှိတယ်ဆိုတော့ကျွန်တော်တို့ဟိုယုံကြည်ပါလေဒါပေမဲ့အကောင့်ချေဖို့နိုင်စွာမရှိဘူးလို့မြင်ပါလေဥပမာပေါ့27ရာစုပင့်လုံးပထမအချိန်လောက်လိုက်တယ်အဲ့တော့ဒါဟာကျွန်တော်တို့အစတွားတဲ့အချိန်မှာကျွန်တော်တို့ပြောသလိုပဲကျွန်တော်တို့ဘက်ကတော့အစိုးရအစ်စ်ကိုဟိုအလေးထားအနေနဲ့အတွားတယ်စစ်မှန်တဲ့နိုင်ငံဆွေးနွေးပွဲကိုရောက်ကျင်လို့ကျွန်တော်ကတွားတယ်သို့တော်လည်းပဲကျွန်တော်တို့စစ်ထဲမှာဟိုတကယ်ကျင့်တဲ့ကလားဆိုရင်ဒီ27ရာစုပထမအချိန်ပင်လုံးဤလာခံကိုကျွန်တော်ကျင့်နှံ့မှုမရှိပါဘူးဒါကြောင့်မလို့တကယ်တော့အကောင့်ထဲပေါ်တဲ့အပိုင်းမှာတော့အာနေတယ်လို့ကျွန်တော်ဒီလိုပဲမြင်ပါတယ်ဤလာခံလို့ခေါ်မယ်ဆိုရင်ဤလာခံရဲ့အကုန်အင်ကာနဲ့ကိုက်ညီအောင်ကျင်းပဖို့လိုပါတယ်ပထမအချက်ပေါ့နော်ဒုတိယအချက်ကတော့27ရာစုပင်လုံးလို့ဟိုအမည်နဲ့ခေါ်တယ်ဆိုရင်ပြည်တော်စုအရေးအဓိကထားပြီးဆွေးနွေးဖို့လိုတယ်ပြီးတော့ပင်လုံးကတိကုတ်နဲ့ပင်လုံးစာချုပ်ကိစ္စတွေကိုဆွေးနွေးရမယ်တကယ်လို့ပင်လုံးမှာဆောင်ရွက်ခဲ့တဲ့အားတွေကိုအတိအမှတ်မပြုတ်ဘဲနဲ့အဲ့ဒီမှာလည်းမဆွေးနွေးကိုစင်ကြည့်ဆွေးနွေးပွဲကိုပင်လုံဆွေတဲ့စကလုံးဖြုတ်တင်တယ်တခြားနာမည်ပြောင်းတင်တယ်လို့မင်းကအချက်ပြုထားတာရှိပါတယ်ဒါကျွန်တော်တို့ဘုံပင်မချတဲ့ချက်ဖြစ်ပါလား
ငြိမ်းချမ်းရေးရခြင်းငြိမ်းချမ်းရေးရနိုင်လောက်တဲ့စီကံရှိမှုစီးလုံးညီညွတ်မှုနဲ့အခြေခံတွေတည်ဆောက်ဖို့လိုတယ်လို့ကရင်ပြည်နယ်ဝန်ကြီးချုပ်ဒေါ်နန်းခင်ထွေးမြတ်ပြောကြားလိုက်ပါတယ်ကရင်ပြည်နယ်မှာဆင်းပါတဲ့ငြိမ်းချမ်းရေးဆိုင်ရာလူမျိုးစုလိုက်အမျိုးသားအစဉ်နိုင်ငံရေးဆွေးနွေးပွဲမှာဒေါ်နန်းခင်ထွေးမြတ်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ်
ကျမတို့ဒီနေ့ကလည်းငြိမ်းချမ်းရေးကိုလိုချင်ရင်နံပါတ်1ချက်ငြိမ်းချမ်းရေးရနိုင်တော့တဲ့စီကံကျမတို့မှာရှိရပါမယ်ဒုတိယချက်ဖြစ်တဲ့ငြိမ်းချမ်းရေးကိုလိုချင်ရင်ငြိမ်းချမ်းရေးရနိုင်တော့တဲ့ညီညွတ်မှုကိုကျမတို့ထိန်းသိမ်းထားရပါမယ်တတိယချက်ဖြစ်တဲ့ငြိမ်းချမ်းရေးကိုလိုချင်ရင်ငြိမ်းချမ်းရေးကိုထူထောင်ဖို့ကျမတို့စပြီးလုပ်ရပါမယ်ဒါကျမတို့ဒီနေ့စပြီးငြိမ်းချမ်းရေးရဖို့အတွက်ထူထောင်ဖို့လုပ်နေပါပြီ
မြန်မာနိုင်ငံကိုရန်ကုန်ဘတ်စကားလိုင်းစနစ်သစ်ပြောင်းလဲတာလို့မျိုးပြည်သူလူထုအသိနဲ့ဝိုင်းဝန်းကူညီဆောင်ရွက်ကြမှာဆိုရင် တော်ဆန်းစုကြည်ပြောသလိုစင်ကာပူနိုင်ငံကိုကျော်လွန်အောင်မြင်သွားနိုင်ပါတယ်လို့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပြောလိုက်ပါတယ်။ဇန်နဝါရီလ18ရက်နေ့ကသူကိုယ်တိုင်ဘတ်စကားလိုက်ပါစီးနင်းစဉ်ပုဂ္ဂလိကဖွဲ့စည်းတဲ့ရင်ပိုင်ရှင်တွေစေတနာဝန်ထမ်းကူညီသူတွေကအားတက်သရော်ဝိုင်းဝန်းပံ့ပိုးကြတာတွေကိုသတင်းတောက်တွေကိုတုံ့ပြန်ပြောကြရမှာဦးဖြိုးမင်းသိန်းကအခုလိုပြောကြားရတာဖြစ်ပါတယ
်။တို့မြန်မာနိုင်ငံကြီးကိုဒီလိုသာအားလုံးကအသိနဲ့လေးဝိုင်းပြီးကူညီဆောင်ရွက်ကြမယ်ဆိုတော့ကျွန်တော်တို့မကြပါဘူး။ဒီအမေစုပြောသလိုစင်ကာပူကျော်သွားနိုင်ပါလား
။ခုရမမသားသားစကားများအစီအစဉ်တော့လောက်ပါပြီခင်ဗျာကျေးဇူးနားဆင်ကြတဲ့ပြည်သူအားလုံးကိုကျေးဇူးတင်ပါတယ်မင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေခင်ဗျာ